ဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံကြားဖွဲ့စည်းပွဲသဘောတူထားတဲ့လုပ်ငန်းအဖွဲ့နဲ့ပတ်သက်တဲ့သတ်မှတ်ချက်တွေနဲ့လူထုလုံးကြီးတွေကိုအပြီးတော့ရေးဆွဲဖို့လူမာရ30ရင်းနေကိုနောက်ဆုံးသတ်မှတ်ထားတယ်လို့ဘင်္ဂလားဒေ့ရှ်ပြည်ထောင်စုဝန်ကြီး S. Tuzaman Khan ကစာသာပေးနေမှာပြောပါတယ်မြန်မာနိုင်ငံဒီခိုင်ပြည်နယ်ကနေထွက်ပြေးသွားပြီးဘင်္ဂလားဒေ့ရှ်နိုင်ငံမှာခိုလုံရတဲ့ဒုက္ခသည်တွေကိုပြန်ပို့ရေးကိစ္စမြန်မာပြည်ထောင်စုဝန်ကြီးနဲ့ဆွေးနွေးဖို့တွားရောက်ခဲ့တဲ့နှစ်ရက်ကြာခီးစဉ်ကနေပြန်ရောက်မှာဘင်္ဂလားဒေ့ရှ်ပြည်ထောင်စုဝန်ကြီးကသတင်းတော်တွေကိုအဲ့လိုပြောတာပါပူတွဲအလို့အဖွဲ့ရဲ့သတ်မှတ်ချက်တွေနဲ့လူထုလုံးကြီးတွေကိုရေးဆွဲတဲ့အခါကိုပြန်နယ်ဦးဆောင်တဲ့အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေနဲ့ကုလသမဂ္ဂကအဆိုပြုထားတဲ့အချက်၅ချက်ကိုထည့်သွင်းစဉ်းစားပြီးရေးဆွဲတော့မယ်လို့ဘင်္ဂလားဒေ့ရှ်ပြည်ထောင်စုဝန်ကြီးကဆိုပါတယ်ဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ဒုက္ခသည်တွေကိုပြန်ခေါ်မယ်ဆိုတော့မြန်မာပြည်ထောင်စုဝန်ကြီးဒုတိယဗိုလ်ချုပ်ကြီးကျော်စွေကသူ့ကိုအာမခံပြောဆိုခဲ့တယ်လို့လည်းဝန်ကြီးအက်ဆက်ဒူဇမန်ကပြောပါတယ်မြန်မာနိုင်ငံခီးစဉ်အတွင်းဝန်ကြီးအက်ဆက်ဒူဇမန်ဟာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့လည်းပြည်ဆုံခဲ့ပါတယ်ဒီတော့တည်းမှာပဲအာရှရေးရာဆိုင်ရာတရုတ်သူတရမန်စွန်းကောင်ရှန်းဟာဗိုလ်ဒူနေကဘင်္ဂလားဒေ့ရှ်နိုင်ငံကိုသွားရောက်ပြီးဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေနဲ့ဒုက္ခသည်တွေပြည်ဆုံဆွေးနွေးပါတယ်ဒီအချိန်လေးဟာဒေသတွင်းအတွက်ကောင်းတဲ့အချိန်လေးမဟုတ်ပဲငြိမ်းချမ်းစွာဖြည့်ရှင်းစေခြင်းပြီးတော့မြန်မာဘင်္ဂလားဒေ့ရှ်နိုင်ငံအကြားဖြည့်ရှင်းစေခြင်းတဲ့အကြောင်းတရုတ်အထူးတန်တမန်ကပြောခဲ့တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံသားရဲ့ဝန်ကြီး MD Shahidu Haik ကပြောပါတယ်